အမေရိကန်သမ္မတယူကောက်ပွဲမှာပေးခဲ့ကြတဲ့ဆန္ဒမဲတွေကိုဆက်ပြီးရည်တွက်နေတဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာသမ္မတဒေါ်နယ်ထရန့်ရတဲ့မဲရည်တွက်တဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်ရတဲ့မဲရည်တွက်ကတောက်ကြနေအစောပိုင်းမှာ9000ပေါက်ဝင်းခြင်းနဲ့ပိုများနေခဲ့တာကနေညဘက်မှာတော့2900နီးပါးအထိတက်သွားပါတယ်။မဲရည်တွက်နေတဲ့ပြည်နယ်တွေကအများစုမှာသူအသာရနေတဲ့အကြောင်းသူ့ကိုထောက်ခံသူတွေကိုတောက်ကြနေမှာမိန်ဝန်းပြောတဲ့အချိန်မစ္စတာဘိုက်ဒန်ကထည့်ပြောသွားပါတယ
်။ And our vote total is still growing.We're beating Donald Trump by over 4 million votes. And that's a margin.
ကျွန်တော်တို့ရတဲ့စုစုပေါင်းမဲအရေအတွက်ပိုတိုးလာနေပါတယ်။မဲအရေအတွက်၄သန်းကျော်နဲ့ Donald Trump ကိုအနိုင်ရနေပြီးတော့အဲ့ဒီအရေအတွက်ကလည်းပိုတိုးလာနေတာပါ။အထူးသဖြင့်ကျွန်တော်ဂုဏ်အယူရဆုံးအချက်ကတော့အမေရိကန်တနိုင်ငံလုံးမှာကျွန်တော်တို့ဘယ်လောက်တောင်အခြေအနေကောင်းနေဆိုတာပါပဲ။ကျွန်တော်တို့ဟာအရီဇိုနာပြည်နယ်မှာ24နှစ်အတွင်းပထမဆုံးအနိုင်ရတဲ့ဒီမိုကရက်တွေဖြစ်လာပါတော့မယ်။ဂျော်ဂျီယာပြည်နယ်မှာ28နှစ်အတွင်းပထမဆုံးအနိုင်ရတဲ့ဒီမိုကရက်တွေဖြစ်လာပါတော့မယ်လို့မစ္စတာဘိုက်ဒန်ကပြောသွားပါတယ်။လုံးဝအနိုင်ရပြီလို့မစ္စတာဘိုက်ဒန်ကပြက်ပြက်သားသားပြောမသွားပေမဲ့လည်းဒီပွဲကိုအနိုင်ရမှာဖြစ်တယ်လို့ဆိုပါတယ်။သမ္မတထရမ့်ကတော့မစ္စတာဘိုက်ဒန်အနေနဲ့အနိုင်ရပြီဆိုတာကိုကြိုတင်မပြောဖို့တောက်ကြနေက Twitter မှာရေးပြီးသတိပေးပါတယ်။ဂျိုးဘိုက်ဒန်အနေနဲ့သမ္မတဖြစ်ပြီဆိုပြီးမဟုတ်မမှန်ပဲမပြောသင့်ပါဘူး။ကျွန်တော်လည်းအလားတူပြောနိုင်တာပါပဲ။ဥပဒေကြောင်အရလုံဆောင်ချက်တွေအခုမှအစပဲရှိပါသေးတယ်လို့သမ္မတထရမ့်က Twitter မှာရေးပါတယ်။မစ္စတာဘိုက်ဒန်ဟာဂျော်ဂျီယာ၊နီဗားဒါးနဲ့အရီဇိုနာပြည်နယ်တွေမှာလည်းမဲအသာရနေပါတယ်။သမ္မတထရမ့်ကတော့မြောက်ကာရိုလိုင်းနားနဲ့အလာစကာပြည်နယ်တွေမှာအသာရနေတာပါ။မစ္စတာဘိုက်ဒန်ကပင်ဆယ်ဗေးနီးယားပြည်နယ်မှာတကယ်တမ်းအနိုင်ရပြီဆိုရင်တော့ကိုယ်စလဲမဲအရေးအတွက်290ခုကျော်သွားမှာဖြစ်ပြီးအဲဒီလိုသာဆိုရင်သမ္မတထရမ့်အနေနဲ့ကျန်တဲ့ပြည်နယ်တွေအားလုံးမှာအနိုင်ရတယ်ဆိုရင်တော့မှသမ္မတယူကော့ပွဲကိုအနိုင်ရဖို့အလားအလာရှိတော့မှာမဟုတ်ပါဘူးဒီဒီချိန်သမ္မတယူကော့ပွဲမှာမဲဆန္ဒရှင်တန်ပေါင်း150ကျော်မဲပေးခဲ့ကြတာကြောင့်အမေရိကန်ယူကော့ပွဲတမိုင်းမှာအရေးအတွက်အများဆုံးမဲပေးခဲ့ကြတာဖြစ်ပါတယ်လက်ရှိချိန်ထိမှာမစ္စတာဘိုက်ဒန်ကမဲအရေးအတွက်84သန်းရထားပြီးသမ္မတထရမ့်က69သန်းရထားတဲ့အတွက်မစ္စတာဘိုက်ဒန်ကစုစုပေါင်းမဲအရေးအတွက်4သန်းအသာရနေပါတယ်ဒါပေမဲ့လည်းအမေရိကန်ယူကော့ပွဲမှာအနိုင်ရသမ္မတကိုပြည်နယ်အလိုက်ကိုယ်စားလှယ်မဲအရေးအတွက်နဲ့အဆုံးဖြတ်ပေးတာဖြစ်ပါတယ်